ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အသေးအပြောက်များခဲ့တဲ့နေဆက်ဓာတ်တွင်းပုံကံမှုကြီးတစ်ခုမှပါဝင်ခဲ့သူပေါင်း152ဦးကိုဒီနေ့အသေးတမ်းပေးလိုက်ပါတယ်။တပ်မှူး50ကျော်ပါဝင်လူပေါင်း84ဦးသေဆုံးခဲ့ရတဲ့2009ခုနှစ်တုန်းကဒီဓာတ်တွင်းပုံကံမှုမှာပတ်သက်သူတွေကိုအခုလိုအသေးတမ်းပေးတာအပြင်နောက်ထပ်ပါဝင်ပတ်သက်သူ159ဦးကိုလည်းတသက်တကျွန်းအဖြစ်တက္ကသိုလ်မြို့တော်ကတရားခွန်ရုံးတစ်ခုကပြမိတ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီတရားခွန်ရုံးကပဲနောက်ထပ်ဆွဆွဲခံထားရသူလူပေါင်း252ဦးကိုတော့အပြစ်မရှိကြောင်းဆုံးဖြတ်ပေးခဲ့ပါတယ်။2009ခုနှစ်ဖေဖော်ဝါရီ25နဲ့26ရက်တွေမှာနှစ်ရက်ကြာဖြစ်ခဲ့တဲ့လစာတိုးပီးနဲ့အခြားအပြောင်းလဲတွေလုပ်ပီးအတွက်ဒီတက်တွင်းပုံကံမှုထဲမှာတပ်ဖြတ်မှုမီးတင်ရှို့မှုတွေနဲ့လူပေါင်း800ကျော်ကိုရုံးတင်ဆစ်ဆေးခဲ့တာဖြစ်ပါတယ်။နယူးယောက်ခြေဆိုင်လူခွင့်ရဆောင်ကြီးအဖွဲ့ကတော့အခုလိုလူပေါင်းများစွာကိုတစ်ချိန်တည်းမှာခွန်ရုံးတင်ဆစ်ဆေးတာကတရားမျှတမှုမရှိနိုင်ဘူးလို့ဝေဖန်ခဲ့ပါတယ်။တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ဖို့တောင်းဆိုဆန္ဒပြပွဲတွေဖြစ်နေချိန်မှာအခုလိုခုံရုံးကနေဆုံးဖြတ်ချက်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။